မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထောမတ်ဆိုဝေကင်တန်နာဟာ9ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသတ်ဒီကနေ့ရန်ကုန်လေစိတ်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသူခီးစဉ်နဲ့ပတ်သက်လို့သတင်းတော်တွေကိုပြောဆိုခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာရှိခဲ့တဲ့ VOA သတင်းတော်ဦးရော်နေငိမ့်ကမစ္စတာကင်တန်နာပြောသွားတဲ့အထက်ကအဓိကအချက်တွေကိုအခုလိုပြောပြပါတယ်
။ချုပ်ပြီးပြောမယ်ဆိုရင် the kind in a chain ပြီးပြောတယ်။နောက်ကချင်ပြည်နယ်ကိစ္စပြီးပြောတယ်။နောက်ပြီးတော့တခါဒီနိုင်ငံရေးအကျဉ်းသားတွေကိစ္စပေါ့နော်။အဲ့တော့ဒီရခိုင်ပြည်နယ်အခြေအနေကိုပြောမယ်ဆိုလို့ရှိရင်သူကဒီစစ်တွေးမြေပေါ်ဒီပေါက်တော့အဲ့ဒီဒေတာဒီကိုကြားပြီးတော့ဒီဗုဒ္ဓဘာသာဝင် IDP တွေရဲ့စခန်းတွေကိုပြောက်ခဲ့တယ်ပြီးတော့စစ်တွေးဒီခြောက်ကိုလည်းပြောက်ခဲ့တယ်ဆိုလို့ကြောက်သူပြောတယ်အဲ့တော့ဒီအရင်နဲ့ဆိုင်ပေါ့နော်ဒီဒုက္ခတွေရဲ့ဒီသာဝေနေရေးဂျန်နေဒီရေးကျက်တဲ့ဖြစ်ရှိမှုတွေဟာအတူတန်ဘူးတော်တော်များရှိလာသူတွေ့ရတယ်လို့သူပြောပါတယ်အဲ့ဒါရခိုင်ကိစ္စနဲ့ပတ်သက်ပြီးပြောတာပါကချင်ကိစ္စနဲ့ပတ်သက်ပြီးပြောတဲ့အခါမှာလည်းသူကဒီမီကီနာနဲ့ဝိုင်းမော်တဝိုက်မှာရှိတယ်ဒီ IDP ရဲ့စခန်းတွေကိုပြီးလောက်ခဲ့တယ်ပြီးတော့ဒီကမီကီနာထောင်လည်းသူသွားခဲ့တယ်ဆိုတော့ကျောင်းသူပြောတယ်ကချင်ကိစ္စမှာဆိုရင်ဒီအခုဟလာဒီအပြစ်ခံရစဲတဲ့ဒီဆွေးနွေးပွဲရဲ့တုတ်တဲ့ခုကိုသူ့အနေနဲ့ဟောရှင်းနေအားရပြီးတော့ဒီကျေးဇူးအရှိကိုပို့ပြီးတော့ပေါ့နော်လာမယ့်ပရင်းပတ်အနေနဲ့ဒီမှာရှိကိုဒီပြကရစဲတဲ့ပြကပို့ဖို့တုတ်တဲ့ကောင်းမလားလိမ့်မယ်လို့သူပြောလိမ့်မယ်ဆိုတဲ့အကြောင်းသူပြောပါတယ
်ဟုတ်ကဲ့ကိုရိုနီဒီကချင်ပြည်နယ်ဘက်ကိုသူသွားတဲ့အခါမှာမစ္စတာကင်နနာကအစိုးရတာဝန်ရှိသူတွေရဲ့အစီအစဉ်နဲ့ပဲကချင်ဒေသဘက်ကိုသွားရောက်ခဲ့ပြီးတော့ဒီကချင်လူမျိုးစုလက်နက်ကိုင်အဖွဲ့ကထိန်းချုပ်ထားတဲ့ဒေသတွေစီသူမသွားခဲ့ဘူးအဲဒါကြောင့်ကချင်ဒေသတခုလုံးရဲ့တကယ့်အခြေအနေမှန်ကိုသူသိနိုင်မှာမဟုတ်ဘူးဆိုပြီးတော့ဝေဖန်တာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့မစ္စတာကင်နနာကပြောသွားတာတခုခုများရှိပါလားခင်ဗျာ
အဲ့ဒီမေးလို့ကျွန်တော်ကိုယ်တိုင်လည်းမေးရပါလား KIU ကခင်ဗျားကိုပြောတယ်ဒီအစိုးရထိန်းချုပ်တဲ့တဲ့ကိုပဲခင်ဗျားရောက်တဲ့ဒီကချင်ထိန်းချုပ်တဲ့ဒေသတွေခင်ဗျားရောက်တဲ့အတွက်ဒီခင်ဗျားတကယ့်အခြေအနေမှန်ကိုမသိနိုင်ဘူးသူပြောတဲ့ခါမှာသူကဟုတ်တယ်လို့သူပြောပါတယ်အဲဒါကြောင့်မို့သူရှင်းတယ်ဘာလို့သူမသိရတယ်ဒါပေမဲ့သူဖြေရှားပြောရတာရက်ဆက်ကြမ်းကြုတ်မှုတွေကနှစ်ဖက်လုံးကကြီးလို့လည်းသူပြောပါတယ်ဆိုတော့အဲ့ဒါရှိတယ်ပေါ့နော်ဆိုတော့အဲ့ဒါကိုသူပြောသွားပါတယ
်ဟုတ်ကဲ့နောက်ပြီးတော့သူကအချင်းထောင်တွေကိုလည်းပဲသွားတယ်ဆိုပြီးတော့သွားကြည့်တယ်ဆိုပြီးတော့တိထားပါတယ်သူအခုပြောတဲ့အထက်မှလည်းပါတယ်ပေါ့နော်ဆိုတော့ဒီနိုင်ငံချင်းသားတွေကို CCP လွတ်ပေးဖို့ဆိုတဲ့ကော်မတီဖွဲ့ထားတာလည်းရှိပါတယ်။အဲ့ဒီအခြေအနေရဲ့တုတ်တမှုလာလာနဲ့နိုင်ငံချင်းသားတွေလွတ်လာမဲ့အခြေအနေလာလာပေါ်မှာရောသူ့ရဲ့သုံးသက်ချက်ကဘယ်လိုရှိပါလဲခင်ဗျာ
။သူကတော့ဒီနိုင်ငံချင်းသားဒီကိစ္စကိုသူတုတ်တမှုကိုတွေ့ရလိမ့်မယ်လို့သူယုံကြည်တယ်လို့သူပြောတယ်။သူကဘာနဲ့နိုင်ရှိပြီးပြောလဲဆိုတော့ဒီအရင်တစ်ခေါက်လာတဲ့အခုတစ်ခေါက်လာတဲ့ကြားထဲမှာအရင်တစ်ခေါက်တော့သူသွားတွေ့ခဲ့မလွတ်သေးတဲ့လူတချို့အခုဒီကောက်ပြောင်းတဲ့အခါမှာသူလွတ်လာတာကိုတွေ့ရတယ်။အဲတော့ရှိပါလေအဲ့လိုပဲထပ်ပြီးလွတ်ရောက်လာတာတွေကိုတွေ့ရလိမ့်မယ်ဆိုတဲ့သဘောမျိုးသူပြောပါတယ်
။ဟုတ်ကဲ့အခုသူခီးစဉ်က9ရက်6ရက်ပေါ့နော်ဒီခီးစဉ်တစ်ခုလုံးမှာသူဒီမြန်မာနိုင်ငံရဲ့အခြေအနေရရလူခွင့်ရေးပေါ့မယ်အခြေအနေနဲ့ချက်နဲ့ပတ်သက်ပြီးတော့သူရဲ့ဒီရေပုံရခြုံငုံသုံးသက်ချက်ပေါ့အဲ့ဒီခြုံငုံသုံးသက်ချက်နောက်ခီးစဉ်ပေါ်မှာသူရဲ့သဘောထားအဲ့ဒါနဲ့ပတ်သက်လို့ရောဗာတိရပါလေ
။ခီးစဉ်ပေါ်မှာသူခြုံငုံသုံးသက်ချက်ကတော့ထောက်ဆောင်နိုင်ပါဦးနော်။ဒီလူခွေရေးအခြေအနေတိုးတက်ဖို့ကတော့ဒီနိုင်ငံကစံနှုန်းစံထားရင်းနဲ့အညီဖြစ်အောင်ကတော့ဒီလူနေသေးတယ်ပေါ့နော်ဒါပေမဲ့အရင်နဲ့ဆိုင်ရင်ဒီတိုးတက်တဲ့ဘလောက်တိုးတက်မှုအရေးရောက်နေတွေ့လာရတယ်ကျွန်တော်တို့သူ့အနေနဲ့အတိမတ်ပြည်တယ်လို့ဒီပြောတယ်သူဒီခီးစဉ်ကတော့ဒီတစ်ခေါက်ခုနကကျွန်တော်ပြောတယ်ဒီတစ်ခေါက်ခီးစဉ်ကတော့သူဒီကချင်ရောရခိုင်ရောဒီရန်ကုန်မြို့ရောသူတော်တော်လေးစုံစမ်းကြည့်ပြီးဒီသွားလာကြည့်ရှုခွင့်ဒီနေ့ဖြစ်တွေ့ပြောဆိုခွင့်ရတဲ့အတွက်ဒီခီးရည်အနေနဲ့ကသူစိတ်နှာအားရတယ်ပေါ့နော်ဒီလုပ်ငန်းသဘောအနေနဲ့ကခုနပြောသလိုပေါ့ဒီဒုက္ခရည်ပတ်သက်လို့ကတော့ဒီနေရာကစနုံစန္ဒအနေနဲ့တော့မမီတော့ပြဘူးဆိုတဲ့ဟာတော့သူပြောပါတယ်အဲ့တော့ဒါလေးကိုအခုစုပေါင်းပြီးတော့ဒီလာမယ့်ဒီကုလသမဂ္ဂဒုက္ခရည်ကောင်စီရဲ့ဒီမလာမှာချိန်ပါမယ်ဒီပြစ်စင်ချိန်ပါလိမ့်ရှိတဲ့ဒီကောင်စီအညီအကမှာကျင်းကြမှာဖြစ်တယ်လို့ပြောပါ
စေ။ပြုပြောင်းလဲဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့အဲ့လိုဖြူဖြက်တာကိုမတွေ့ရဘဲနဲ့ပူပေါင်းညှိနှိုင်းပြီးတော့သွားနေရတဲ့ဆိုတဲ့ပုံစံမျိုးတွေ့ရလို့ကျွန်တော်ဒီခေါင်းစဉ်ကိုတက်လိုက်တာဖြစ်ပါတယ်။ဆိုတော့ကျွန်တော်အဓိကပြောလိုတာကတော့ဟိုအရှေ့လက်ပိုင်းနိုင်ငံတွေမှာသွားနေတဲ့ပုံစံကပူကောင်းတယ်မြန်မာနိုင်ငံမှာသွားနေတဲ့ပုံစံကမကောင်းဘူးဆိုတာမျိုးကျွန်တော်ပြောလိုခြင်းမဟုတ်ပါဘူး။ဘယ်ဟာကသာသလဲ။အဲ့လိုဖြစ်တဲ့အတွက်ကြောင့်တိုင်းပြည်အတွက်ဒီမိုကရေစီဖော်ဆောင်ရေးအတွက် ထရမှုပဲဟာမှာပိုရှိနိုင်တယ်လေမြန်မာနိုင်ငံပုံကားပိုရှိမလားသူတို့မဟုတ်မြန်မာနိုင်ငံပုံကားပိုပြီးနှောင့်နှေးနေမလားဆိုတာကိုဆွေးနွေးသုံးသပ်လို့ရင်ဖြစ်ပါတယ်ဒီလိုဆွေးနွေးသုံးသပ်ချက်မှာသောရရှင်တွေဆွေးနွေးချက်ကိုပြန်ကြားပေးဖို့ပုဂ္ဂိုလ်နှူးကိုလည်းကျွန်တော်ဖိတ်ခေါ်ထားပါတယ်အဲ့ဒီပုဂ္ဂိုလ်တွေကသမိုင်းပညာရှင်ဒေါက်တာဦးအောင်ခင်နဲ့စာရေးဆရာဦးဂါမနီတို့ဖြစ်ပါတယ်ဆိုတော့ဒီပုံကိုကျွန်တော်မေ့ကျင်တာအဓိကလည်းခုနအချက်ကိုတစ်ချက်မေ့ကျင်ပါတယ်ဆရာတို့အဲ့ဒီအရှေ့လက်ပိုင်းနိုင်ငံတွေမှာဖြစ်သွားတဲ့ Arab Spring တော်လှန်ရေးတွေကရောအဆင်ပြေပြေပြောင်းလဲတိုးတက်နေပြီလားမြန်မာနိုင်ငံအကြောင်း